အချင်းပြတ်ချစားမှုနဲ့ဖြစ်တဲ့ချမှတ်ခံထားတဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းနဝက်ရှရစ်ဟာပြည်ပမှာ၄နှစ်ကြာတိမ်းရှောင်နေခဲ့ပြီးတဲ့နောက်ဒီ၂၁ရက်စနေနေ့တုန်းကပါကစ္စတန်ကိုပြန်လည်ရောက်ရှိလာပါတယ်။တိုင်းပြည်မှာအထွေထွေရွေးကောက်ပွဲကျင်းပဖို့လပိုင်းအလိုမှာအခုလိုပြန်လာတာပါ။အသက်83နှစ်ရှိပြီဖြစ်တဲ့ရှရစ်ဟာအရက်ဆော်ဘားများပြည်တော်စု UAE နိုင်ငံဒူဘိုင်းကနေတဆင့်ဆင်းလုံးကားလေယာဉ်နဲ့အစ္စလာမဘတ်မြို့တော်လေဆိပ်ကိုရောက်လာတာဖြစ်ပါတယ်။အဲဒီနောက်သူ့မွေးရစာတီလာဟိုးမြို့ကိုဆက်သွားပြီးသူ့ပြန်လာကိုကြိုဆိုတဲ့အနေနဲ့သူ့ရဲ့ပါကစ္စတန်မွတ်စလင်လိဂ်နာဝက်စ်ပါတီကဦးဆောင်ကျင်းပတဲ့လူလူဆွေးနွေးပွဲမှာမိန့်ခွန်းပြောပါတယ်။သူ့ဘော်ချမှတ်ထားတဲ့အချင်းပြတ်ချစားမှုပြစ်ဒဏ်တွေနဲ့ပတ်သက်လို့တော့ယူကန်လွာကိုသူ့ရှင်းနေကတဆင့်လက်မှတ်ထိုးတင်ထားတာပါ။အချင်းပြတ်ချစားမှုနဲ့ထောင်နဲ့ခုနှစ်နှစ်ချမှတ်ခံထားရတဲ့ရှရစ်ကိုကျမ်းမာရေးအရာဆေးဝါးကုသမှုခံယူဖို့အတွက်ပါကစ္စတန်တရားရုံးက2019ခုနှစ်မှာလန်ဒန်ကိုသွားရောက်ခွင့်ပြုခဲ့ပြီးတော့သတင်းလေးပဲအတွင်းတိုင်းပြည်ကိုပြန်လာပြီးပြစ်ဒဏ်ကြားခံဖို့အမိန့်ချထားတာပါ။ဒါပေမဲ့ဒါကိုဆန့်ကျင်ပြီးဝရမ်းပြည်အဖြစ်နဲ့၄နှစ်ကြာပြည်ပမှာနေခဲ့တာပါ။သူ့ပေါ်ဆွဲချက်တွေကိုသူမကျူးလွန်ခဲ့ဘူးလို့ဝန်ကြီးချုပ်ဟောင်းရှရစ်ကညှင်းဆိုထားပါတယ်။တိုင်းပြည်ကိုပြန်လာတဲ့အချိန်မှာသူ့ကိုချက်ချင်းမဖမ်းဖို့အကောက်အွယ်ပေးတဲ့အာမခံကိုတော့ဖယ်ဒရယ်တရားရုံးတစ်ခုကပြီးခဲ့တဲ့ကြာတာရင်းတွေကချမှတ်ခဲ့ပြီးတဲ့နောက်မှာအခုလိုပြန်ရောက်လာတာလည်းဖြစ်ပါတယ်။လာမယ့်အင်္ဂါနေ့တရားရုံးကိုလာရောက်ရမယ့်အချိန်အထိအာမခံနဲ့သူ့ကိုလွှတ်ပေးထားတာပါ။ရှရစ်အခုလိုတိုင်းပြည်ပြန်ရောက်လာတာဟာသူ့ပါတီနဲ့စစ်တပ်အကြားစစ်ဆင်ညှိနှိုင်းမှုတွေကြောင့်လို့အများကအကြေကြေပြန်ပြန်လက်ခံထားကြပါရဲ့ရှင်။